ိုင်ဝမ်ကျွမ်းသမ္မတရွေးကောက်ပွဲမှာဒီလက်ရှိအာဏာရ DPP ပါတီက3ချိန်ဆက်နိုင်ရခဲ့ပြီးတဲ့နောက်မှာတရုတ်နိုင်ငံကထိုင်ဝမ်နဲ့အဆက်ဆံရှိတဲ့နိုင်ငံတွေအပေါ်ဖိအားတွေတိုးပေးနေပါတယ်။ထိုင်ဝမ်နဲ့တနမဆက်ဆံရေးရှိတဲ့နိုင်ငံတွေကိုသူ့ဘက်ပါအောင်စီယုံသိမ်းသွင်းတာအနိုင်ရသမ္မတကိုဂုဏ်ပြုစကားပြောတဲ့နိုင်ငံတွေကိုဝေဖန်တဲ့မျိုးတွေတရုတ်အစိုးရကလုပ်နေပါတယ်။အမေရိကန်လိုဒီမိုကရေစီနိုင်ငံတွေနဲ့ဆက်ဆံရေးပုံမခိုင်မအောင်လုပ်သွားမယ်လို့ပြောထားတဲ့လိုက်ချင်းတဲ့သမ္မတရွေးကောက်ပွဲမှာနိုင်ခဲ့ပြီးတဲ့နောက်နော်ရူးကျွန်းနိုင်ငံကတရုတ်နိုင်ငံနဲ့တရားဝင်အဆက်ဆက်ရေးထားရှိမယ်လို့ကြေညာခဲ့ပါတယ်။ဒါကြောင့်နော်ရူးကျွန်းနဲ့တန်တမာအဆက်ဆက်ဖြတ်တောက်လိုက်တယ်လို့ထိုင်ဝမ်နိုင်ငံသားရေးဌာနကလည်းတနေ့တည်းမှကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအပါအဝင်တရုတ်တပြည်တော်မှုကိုနိုင်ငံအများကလက်ခံထားကြတဲ့အတွက်ထိုင်ဝမ်နဲ့တရားဝင်တန်တမာအဆက်ဆက်ရေးတော့မရှိပါဘူး။နော်ရူးနဲ့ဆက်ဆံရေးပြတ်သားတဲ့အတွက်အခုဆိုရင်ထိုင်ဝမ်နဲ့တန်တမာဆက်ဆံရေးထားရှိတဲ့နိုင်ငံက12နိုင်ငံပဲကျန်ပါတော့တယ်။အမေရိကန်ကတော့ထိုင်ဝမ်ရွေးကောက်ပွဲကျင်းပပြီးဂျပန်အတွင်းမှာပဲအလွတ်သဘောအစစ်မြင့်ကိုယ်စားလှယ်တစ်ဖွဲ့ကိုတိုက်ပွဲကိုဆေလွှတ်ခဲ့ပါတယ်။တရုတ်အစိုးရကထိုင်ဝမ်နဲ့ပတ်သက်လို့နိုင်ငံတွေအပေါ်ဖိအားပေးနေတာဟာ Pacific သဘောတရားဒေသနိုင်ငံတွေမှာအမေရိကန်ထက်သူ့ရဲ့ဩဇာလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတာဖြစ်တယ်လို့အာဏာရ DPP ပါတီအနေနဲ့အစွမ်းအစမရှိဘူးဆိုတဲ့အမြင်မျိုးဖြစ်အောင်လုပ်နေတာလို့ဒေသရင်းအကဲခတ်တွေကသုံးသပ်ကြပါတယ်။ထိုင်ဝမ်ဟာသူတို့ပိုင်တဲ့နယ်နိမိတ်လို့တရုတ်အစိုးရကသတ်မှတ်ထားတာဖြစ်ပါတယ်။ဒါကြောင့်တီးခြားလွတ်လပ်တဲ့ထိုင်ဝမ်အဖြစ်ယက်တည်တဲ့ DPP ပါတီဟာနိုင်ငံတကာမှာနေရာမရနိုင်ဘူးဆိုတာမျိုးဖြစ်အောင်လို့တရုတ်အစိုးရကကြိုးစားနေတာလို့ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်ရှင်။